ယေရှုစွာဘုရားရဲ့ကျေးဇူးတော်ကိုချီးမွမ်းပါတယ်။ဒီနေ့ကျွန်တော်ဝေငှမဲ့အကြောင်းကတော့ရှားဆူးတဲ့အကြောင်းပဲဖြစ်ပါတယ်။ကျွန်တော်တို့ဒူးစီရဲ့ခေါင်းမှာဒွါရ9ပေါက်ရှိပါတယ်။မျက်စိ2ပေါက်၊နား2ပေါက်၊နှာခေါင်း2ပေါက်နဲ့ဖန်ဆင်းထားတာဖြစ်ပါတယ်။ဒါပေမဲ့ဗဇက်ကတော့တစ်ပေါက်ပဲဖန်ဆင်းထားပါတယ်။ဗဇက်တစ်ပေါက်တည်းပိုပြီးလိုချင်တဲ့သူလည်းရှိမှာမဟုတ်ပါဘူး။ဒီဗဇက်တစ်ပေါက်ဟာအခြား6ပေါက်တည်းပိုပြီးတော့ပြဿနာဖြစ်စေနိုင်တာကိုတွေ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတမန်ကျမ်းစာတော်များတစ်ပိုက်ကိုဖတ်ချင်ပါတယ်။ရှင်ဟာကုတ်ဩဝါဒစာအခန်းကြီး3အငယ်1ကနေပြီး6အထိဖြစ်ပါတယ်။ငါတို့ရှိသမျှသည်အများသောအားဖြင့်မှားတတ်ကြ၏။စကားအားဖြင့်မှားခြင်းမရှိသောသူမည်သည်ကစုံလင်သောသူဖြစ်၏။မိမိတကိုယ်လုံးကိုချုပ်တီးနိုင်သောသူဖြစ်၏။မြင်းကိုနိုင်ခြင်းကဗဇက်ကိုဇက်ခွန်တတ်၏။တို့ပြု၍မြင်းတကိုယ်လုံးကိုလှည့်စေတတ်၏။ထိုမှတပါအလွန်ကြီးသောသမောသည်ပြင်းစွာသောလေဟုန်နှင့်လွင့်သွားသောလေတက်မကင်အလိုရှိသည့်အတိုင်းငယ်သောတက်မဖြစ်လက်တတ်၏ထို့နည်းတူရှားသည့်ငယ်သောအင်္ဂါဖြစ်တော်လဲအလွန်ဝါကြွားတတ်၏အဘယ်များလောက်များစွာသောထင်းကိုအနှဲငယ်သောမိသည်ညှိနိုင်သူကိုကြည်ပါလော့ရှားသည့်မိဖြစ်၏ဒုစရိုက်လောကတက်လည်းဖြစ်၏ထို့သို့နှင့်အညီရှားသည့်ငါတို့၏အင်္ဂါတွင်တည်၍တကိုယ်လုံးကိုညှဉ်းညူးစေ၏ဇာတိဆက်ကိုလည်းရှို့တတ်၏မိမိသည်လည်းငရဲမိရှို့ခြင်းကိုခံလျက်ရှိ၏ကျွန်တော်တသက်လုံးကောင်းစားဖို့အတွက်ရှာရဲ့ထူးခြားချက်နဲ့ဩဇာညောင်းမှုကိုရှင်ဟာကုတ်ကဖော်ပြထားတာဖြစ်ပါတယ်။ပထမဥပမာအနေနဲ့မြင်းပါးစပ်မှာခွန့်တဲ့ဇက်ကိုအသုံးပြုထားပါတယ်။မြင်းရဲ့ပါးစပ်မှာဇက်ကိုခွန့်ထားရင်မြင်းရဲ့တကိုယ်လုံးကိုကြိုက်တယ်လို့လှည့်နိုင်ပါတယ်။တမန်ကျမ်းစာမှာမြင်းဟာခွန်အားဗလကောင်းတာကိုပုံဆောင်ထားတာဖြစ်ပါတယ်။မြင်းဟာဘလောက်ပဲခွန်အားဗလကြီးပါစေပါးစပ်မှာခွန့်ထားတဲ့ဇက်ကိုထိန်းချုပ်နိုင်ရင်မြင်းတကိုယ်လုံးကိုထိန်းနိုင်ပါတယ်။မြင်းရဲ့ခွန်အားဗလက်ကိုဗဇက်မှာထည့်ထားတဲ့ဇက်ကစိတ်ခိုင်းနိုင်ပါတယ်။အလားတူကျွန်တော်တို့လည်းကိုယ့်ရဲ့ရှာကိုချုပ်တီးနိုင်ရင်ဘဝတစ်ခုလုံးကောင်းစားစေပါတယ်။နောက်ဥပမာတစ်ခုကတော့ရှင်ဟာကုတ်ကရှာကိုတမောတက်မနဲ့နှိုင်းရှင်ထားပါတယ်။တမုတ်တရားရေပြင်ပေါ်မှာရှိတဲ့တမောတစည်းဟာအင်မတန်မှကြီးမားလေးလံခိုင်ခန့်ပေမဲ့ပြင်းထန်တဲ့လေဟုန်နဲ့လှိုင်းတဘိုးတံကြောင့်ခြာလပတ်လဲခဲ့ရပါတယ်။ဒါပေမဲ့အဲ့ဒီတမောကြီးမှာအဆုံးဖြတ်ပေးနိုင်တဲ့ကရိယာငယ်လေးတစ်ခုရှိပါတယ်။အဲ့ဒီကရိယာဟာတမောတစည်းလုံးရဲ့အဓိကအချုပ်ဖြစ်တဲ့တက်မပဲဖြစ်ပါတယ်။အဲ့ဒီတက်မငယ်ကိုအသုံးပြုပြီးပြင်းထန်နေတဲ့လေမုန်တိုင်းနဲ့လှိုင်းတဘိုးဘေးကလွတ်မြောက်ပြီးတမောတစည်းလုံးရဲ့ဥတီယာအရမျက်နာကိုပြောင်းလဲစေနိုင်ပါတယ်။တက်မကိုကောင်းကောင်းအသုံးပြုလို့ရှိရင်လူရခီးကိုလုံခြုံစွာရောက်နိုင်ပါတယ်။တက်မကိုအကောင်းကောင်းအသုံးမပြုရင်အဲ့ဒီတမောဟာကြောက်ဆောင်နဲ့တိုက်ပြီးတော့ပျက်စီးဆုံးရှုံးသွားပါလိမ့်မယ်ကျွန်တော်ရဲ့အသက်ရှင်ရေးဟာအလားတူဖြစ်တယ်လို့ရှင်ဟာကုတ်ကဖော်ပြထားပါတယ်ရှာဟာတက်မှတ်လို့ပါပဲကျွန်တော်တို့ဟာအသက်ရှင်ရေးအတွက်ရှာကိုထိန်းချုပ်နေရပါတယ်တက်မှတ်နဲ့တူတဲ့ရှာကိုရောက်ပတ်စွာအသုံးပြုရင်တက်မှတ်ထားတဲ့ဘဝပန်းနိုင်စီကိုလုံခြုံစွာနဲ့ရောက်ပါလိမ့်မယ်ကျွန်တော်ရဲ့ရှာကိုလောက်ပတ်စွာအသုံးမပြုရင်တော့ဘဝပင်လယ်ထဲမှာနစ်မြုပ်သွားပါလိမ့်မယ်နောက်တစ်ခါရှင်ဟာကုတ်ကရှာကိုဘာနဲ့ဥပမာပေးထားသလဲဆိုရင်မီးနဲ့ဥပမာပေးထားပါတယ်။မီးစကလေးဟာတိုးတစ်ခုလုံးကိုကုန်သွားအောင်လုံကျွမ်းနိုင်ပါတယ်။မြောက်အမေရိကနိုင်ငံမှာနှစ်စဉ်တိုးမီးလောင်လို့ဒေါ်လာတန်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်။ရှာဟာလည်းဒေါ်လာတန်ပေါင်းများစွာကိုကုန်ရှုံးစေတတ်တဲ့တိုးမီးကိုလောင်စေတဲ့မီးစကလေးနဲ့တူတာကိုဖော်ပြထားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတမန်ကျမ်းစာထဲကဥပမာတစ်ခုကိုဝေငှချင်ပါတယ်။အဲ့ဒီအကြောင်းကတော့တောလျာကျမ်းအခန်းကြီး73နဲ့အခန်းကြီး74တဲကအဖြစ်ပြက်ပဲဖြစ်ပါတယ်။ဣသေလလူမျိုးတွေဟာအဲဂုတုပြည်ကနေပြီးတော့ထွက်လာကြပါတယ်။သူတို့တွေဟာဘုရားသခင်ဂရိတော်ထားတဲ့ခါနန်ပြည်မှာတွားရောက်နေထိုင်ဖို့ဖြစ်ပါတယ်။ခါနန်ပြည်ကိုတွားသိမ်းဖို့အတွက်စုံစမ်းထောက်လန်းရပါတယ်။ထောက်လန်းဖို့အတွက်လူ12ယောက်ကိုလွှတ်လိုက်ပါတယ်။ခါနန်ပြည်ကဘယ်လိုမျိုးပြည်လဲ။အဲ့ဒီပြည်သားတွေအာကြီးသလားအာနည်းသလားများသလားတဲနေနေလားခံခံမှုရှိလားတက်တီးဝင်လာအမျိုးအစားကိုပါလေလာခိုင်းလိုက်ပါတယ်ဣသေလလူမျိုးထဲကလူဆယ်နှစ်ယောက်ကိုရွေးချယ်ပြီးလွှတ်လိုက်ပါတယ်ထောက်လန်းပြီးတဲ့အခါမှာမောရှေစီကိုပြန်လာကြပါတယ်သူတို့ကမောရှေကိုဘာပြန်ပြောတယ်လဲဆိုရင်ကိုတော်ဆင်းလွတ်ခဲ့တဲ့ပြည်ကိုကျွန်တော်တို့ရောက်ခဲ့ပြီးအဲ့ဒီပြည်ဟာနို့နဲ့ပြားရေးစီးတဲ့ပြည်ဖြစ်ပါတယ်ဇပစ်သီးတွေကတိတ်ပြီးတော့လေးပါတယ်ဇပစ်သီးတစ်ခိုင်ကိုလူနှစ်ယောက်ဒုတ်ရှို့ပြီးတော့ထမ်းရပါတယ်အဲ့ဒီပြည်သားတွေဟာအာကြီးပါတယ်သူတို့ရဲ့မြို့ဟာလည်းတိတ်ပြီးတော့ခိုင်ခန့်တယ်လို့ပြောကြပါတယ်။ဒါနဲ့ကာလက်ကဘာပြောတယ်လဲဆိုရင်ချက်ချင်းသွားပြီးတော့ခန္ဓာပြည်ကိုသိမ့်ပိတ်မယ်လို့ပြောလိုက်ပါတယ်။ ကာလတ်နဲ့အတူသွားတဲ့လူတွေကဘာပြောတယ်လဲဆိုရင်အဲဒီလူတွေကိုကျွန်တော်တို့ဘယ်လိုလုပ်ပြီးတိုက်နိုင်မှာလဲသူတို့ဟာကျွန်တော်တို့ကခွန်အားကြီးတယ်အရက်လက်မြင့်တယ်သူတို့နဲ့ရှင်းလိုက်လို့ရှိရင်ကျွန်တော်ကနှံကောင်လောက်ပဲရှိတာဘယ်လိုလုပ်ပြီးဒီလူတွေကိုတိုက်နိုင်မှာလဲယောရှုနဲ့ကာလတ်ကဖျားသခင်ရဲ့ဂရိတော်ပေါ်မှာစိတ်ချလို့ခါနန်ပြည်ကိုသိမ့်ပိုက်မယ်လို့ပြောတယ်။ဂျန်တဲ့ဆယ်ယောက်ကတော့အခြေအနေကိုကြည့်ပြီးတော့ငါတို့မတိုက်နိုင်ဘူးလို့ပြောကြပါတယ်။သူတို့ထွက်ဆိုတဲ့အတိုင်းအကျိုးရလတ်ကိုရရှိခဲ့ပါတယ်။ဂျန်ဆယ်ယောက်ဟာဖျားရဲ့ဂရိတော်ကိုမယုံနာကြောက်မတိုက်နိုင်ဘူးလို့ပြောတာဖြစ်တယ်။နှုတ်ကပြောတဲ့အတိုင်းယောရှုနဲ့ကာလတ်ဟာဖျားရဲ့ဂရိတော်မြေပြည်ဖြစ်တဲ့ခါနန်ပြည်ကိုဝင်ရပါတယ်။ဖျားသခင်ပြောတာကိုမယုံကြည်တဲ့ဣသေလတွေကတော့ခါနန်ပြည်ကိုဝင်ရပါဘူး။အသက်20အထက်မှာရှိတဲ့လူဖျားသခင်ကိုအပြစ်တင်တဲ့လူတွေတောထဲမှာတေးချပျက်စီးခဲ့ရပါတယ်။ယောရှုနဲ့ကာလက်အသက်20အောက်ဣသေလလူမျိုးတွေပဲခါနန်ပြည်ကိုဝင်ခဲ့ရပါတယ်။တေးချနဲ့အသက်ရှင်ချင်းဟာရှာရဲ့တကူအောက်မှာရှိပါတယ်။ဥပမာအနုကလက္ခဏာပြောတဲ့ဣသေလလူမျိုးတွေဟာတေးဖို့အဆုံးဖြတ်ပေးတယ်လို့ဖြစ်ပါတယ်။အပေါင်းလက္ခဏာပြောကြတဲ့ဣသေလတွေကြတော့အသက်ရှင်ချင်းကိုရပါတယ်။ငါတို့မတတ်နိုင်ဘူးလို့ပြောတဲ့သူတွေဟာတကယ်ပဲမတတ်နိုင်ပါဘူး။ငါတို့တတ်နိုင်တယ်လို့ပြောတဲ့လူတွေကတကယ်ပဲတတ်နိုင်ပါတယ်။ဣသေလလူမျိုးတွေကိုဖျားသခင်ပေးခဲ့တဲ့ဂရိတော်ဟာလေကျွန်တော်တို့အားလုံးအတွက်တည်နေစေပါပဲ။အဲဒီဂရိတော်ဟာဖျားသခင်ရဲ့ငြိမ်သက်ခြင်းတို့ဝင်စားဖို့ဖြစ်ပါတယ်။ဣသေလလူမျိုးတွေဟာတောထဲမှာတည်ခဲ့ရပါတယ်။ကျွန်တော်တို့လည်းဣသေလလူမျိုးတွေလိုမလုပ်မိဖို့သတိထားရမယ်။သူတို့ရဲ့ပြဿနာကဖျားသခင်စီကဝမ်းမြောက်ဖွယ်ဂရိတော်စကားကိုကြားရပေမဲ့တန်တရားဝင်သွားလို့ဒုက္ခရောက်ခဲ့ရတာဖြစ်ပါတယ်။အခြေအနေတစ်ခုခုနဲ့ရင်ဆိုင်ရတဲ့အခါမှာတင်းရဲ့ရှာကိုတင်ဘလို့လုပ်မလဲ။ဖျားသခင်ရဲ့ဂရိတော်ကိုထောက်ခံမလား၊ငင်းပယ်မလား။ကျွန်တော်ရဲ့ရှာကိုကောင်းကောင်းမွန်မွန်ထိ ंछ ုပ်နိုင်ရင်ကျွန်တော်ရဲ့အိမ်တော်မှာဖြစ်စေ၊ရက်ကွက်မှာဖြစ်စေ၊အသင်းတော်မှာဖြစ်စေကောင်းကြီးမင်္ဂလာခံရပါလိမ့်မယ်။ကျွန်တော်ရဲ့ရှာကိုမထိ ंछ ုပ်နိုင်ရင်တော့အသင်းတော်မှာလည်းပြဿနာ၊ရက်ကွက်ထဲမှာမိသားစုထဲမှာပြဿနာဖြစ်လာပါလိမ့်မယ်။ဒါကြောင့်မိမိရှာကိုကောင်းမွန်စွာထိ ंछ ုပ်နိုင်ဖို့ဒီနှုတ်ကပတ်တော်နဲ့ဝေငှလိုက်ပါမယ်။She's you.